စီအန်ဒီကကုလသမဂ္ဂကတတ်မှတ်တဲ့နိုင်ငံတကာမြို့သီးများနေ့အထိမ်းအမှတ်ကိုကမ္ဘာတစ်ပတ်ကျင်းပရမှာမြန်မာနိုင်ငံရှိနေပြည်တော် MICC ခန့်မှန်ပါလေကျင်းပခဲ့ရမှာဒီနေ့နိုင်ငံတကာမြို့သီးများနေ့ရဲ့ဆောင်ဖို့ကတော့ Be Bold for Change ပြောင်းလဲဖို့ဆောင်နိုင်ရေးအတွက်တတိရှိဖို့ဖြစ်တဲ့အတိုင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကမြန်မာမြို့သီးတွေအနေနဲ့စီးပွားရေးနဲ့ငင်းကြံရေးအတွက်တတိရှိရှိပါဝင်ဆောင်ရွက်ကြဖို့တိုက်တွန်းပြောကြားသွားပါလေ။
ကျွန်တော်တို့အမျိုးသမီးများအခုဒီစီးပွားရေးအတွက်စဉ်းစားနေနေပါတခြားနိုင်ငံတွေမှာဘယ်လိုပဲစဉ်းစားစဉ်းစားကျမတို့နိုင်ငံကျမတို့ကလည်းစီးပွားရေးကရင်းနှီးရေးအတွက်အင်အားတစ်ခုဖြစ်ရမယ်ဆိုပြီးတော့ရဲရဲဝံ့ဝံ့စဉ်းစားနေနေပါကျမတို့ကလူများကြီးဖောက်ပြီးသားလောက်လို့ရှောက်ဖို့ပေါ့ပေါ့ကိုရှောက်တယ်ရှောက်ထက်ချောက်ခိုက်တယ်နော်ကို့ဘာကိုဟောက်ယူနိုင်တယ်ဒီအားနဲ့တတ်တယ်ဉာဏ်ပညာအကုန်လုံးရှိဖို့လိုတယ်
ဒီနေ့ကုလသမဂ္ဂရဲ့နိုင်ငံတကာအမျိုးသမီးညနေ့ဤမှန်းချက်ကတော့ပြောင်းလဲနေတဲ့လုပ်ငန်းတွင်မှာအမျိုးသားနဲ့အမျိုးသမီးတွေဟာတက္ကသိုလ်2030အမီ50ရာခိုင်နှုန်းစီစတူပါဝင်နိုင်ရေးပဲဖြစ်ပါလေခုလိုလုပ်ငန်းတွင်မှာနဲ့စီးပွားရေးမှာစတူပါဝင်နိုင်ဖို့ကြိုးပမ်းတယ်လို့မြန်မာနိုင်ငံရဲ့ငင်းချမ်းရေးမှာလေအလားတူပဲအမျိုးသမီးတွေထက်ဝက်ပါဝင်နိုင်ဖို့ကြိုးပမ်းကြဖို့ကိုလေဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါလေ
။ဒါကျမတို့ရဲ့လူမျိုးစီးပွားရေးလုပ်ငန်းရှင်များမှာစီးပွားရေးနဲ့ဒါကြောင့်50-50ကျန်တဲ့လူပါတယ်။ကျမတို့ငင်းချမ်းရေးရောက်ဖို့အတွက်လူ့ရဲ့နေရာမှာလေတဝက်တော့တောင်းရင်းနေတယ်ကျမအထင်ပါတယ်
။ဒါအပြင်စီးပွားရေးတွေစဉ်းစားရမှာငင်းချမ်းရေးကိုပါမိမထားဘူးလေတောင်ဆန်းစုကြည်ကပြောကြားခဲ့ပါလေ
။ရိုင်းတိုင်းနဲ့ပြည်သားဟာလူတိုင်းများဟာအင်အားမှအမှန်တရားကိုသိကြတယ်။အင်အားမှအမှန်တရားကိုချင်းရင်းချင်းနဲ့အမှန်တရားကိုအမှန်တရားကိုသိရတာမဟုတ်ပါဘူး။အင်အားကိုအောက်ဆုံးလိုက်တယ်။အဲ့တော့ကျမတို့ရဲ့စီးပွားရေးကဏ္ဍမှာပါတဲ့လူလူများဟာမိမိတို့ရဲ့ဒနာအင်အားစီးပွားရေးတတ်တဲ့အင်အားကိုအမှန်တရားဆိုတဲ့ငင်းချမ်းရေးတွေ
ထိုင်းမြန်မာနယ်စပ်မဲဆောက်ရှိမဲတော်စည်းကမ်းကို1988ခုဒီမိုကရေစီရေလှူရှားမှုကြီးကစတင်ဖွင့်လှစ်ခဲ့ပြီးနောက်ပိုင်းတိုင်းနဲ့ချီတဲ့မြန်မာဒုက္ခသည်တွေနဲ့ရွှေပြောင်းလှုပ်သွားတွေအတွက်ကျန်းမာရေးပြုစုဆောက်ရှောက်ပေးခဲ့သူကတော့အာရှတိုက်ရဲ့ Mother Teresa လို့တင်စားခေါ်တဲ့ကရင်တိုင်းရင်းသူဒေါက်တာစီနီမောင်ဝဲဖြစ်ပါတယ်။သူကတော့ငြိမ်းချမ်းရေးပေါ်ဆောင်မှုမှာမြန်မာအမျိုးသမီးတွေပါဝင်ခွင့်နေပါနေသေးတဲ့အတွက်အမျိုးသမီးတွေရဲ့စွမ်းရည်မြင့်တင်ပေးဖို့လိုတယ်လို့ VOA ကပြောခဲ့ပါတယ်
။ကျွန်တော်တို့ဒီမက်ဆာမှာဖြစ်စီပေါ့နော်ပြည်တွင်းဒေတာမှာဖြစ်စီဒီတိုင်းနိုင်ငံတကာအခြေအနေနဲ့ဖြစ်စီပေါ့နော်ဒီအမျိုးသမီးတွေအနေနဲ့တော့လူမှုရေးလုပ်ငန်းတွေကယ်ဆယ်ရေးဖွံ့ဖြိုးရေးလုပ်ငန်းတွေမှာတော့ဒါဟိုအရင်လေးကလည်းဒါစိတ်ပါဝင်စားနေတဲ့စိတ်မှမှပါဝင်ဆောင်ရွက်နေကြတာဖြစ်တဲ့အတွက်ကြောင့်အမျိုးသမီးကန္တာလို့ပြောမယ်ဆိုရင်တော့ဒီလူတို့အဲမှာအနည်းဆက်ဆုံးတဲ့အခြေပြုပြီးတော့ဆောင်ရွက်နေတဲ့လုပ်ငန်းတွေဖြစ်တယ်ပေါ့သို့တော်လည်းဒီအထူးသဖြင့်တော့ဒီအမျိုးသမီးတွေဆိုအားတင်တင်လာရေးနဲ့ဒီနိုင်ငံရေးပြုရင်ပြောင်းလဲမှုနှိမ်ချရေးဖြစ်စဉ်တွေမှာတော့ပါဝင်နိုင်ခွင့်တွေအများကြီးနေပါနေတရားတွေ့ရပါတယ်အထူးသဖြင့်လက်ရှိကျွန်တော်တို့နိုင်ငံမှာလည်းဒီအဖြစ်ခံရစေဖို့အတွက်ဆောင်ရွက်နေတဲ့အချိန်မှာနှိမ်ချရေးဖြစ်စဉ်ကိုခိုင်ခိုင်မာမာတည်ဆောက်နိုင်မှုရေဒါရှိအဖြစ်ခံရဆဲမှုကိုနော်ဒီဆောင်ကြည့်လေးလာဖို့အပိုင်းတွေမှာရဲ့နိုင်ငံရေးဥဆောင်မှုအပိုင်းမှာပို့ပြီးတော့ပါဝင်လာဖို့ဆိုတဲ့အပိုင်းမှာတော့ကျွန်တော်တို့တော်တော်လေးအားနည်းနေပါသေးတယ်။ဟိုတိုင်းရင်းသားဘက်မှာပဲဖြစ်ဖြစ်ပေါ့နော်ဒီအစိုးရဘက်မှာပဲဖြစ်ဖြစ်ဆိုတော့ဒီအမျိုးသမီးတွေရဲ့ပါဝင်နိုင်မှုနဲ့ဆောင်အားအတိအမှတ်ပြုမှုတွေတံပိုးထားမှုတွေနဲ့မရှိသေးသေးတော့ဒီငင်းချမ်းရေးဟိုတည်ဆောက်မှုဖြစ်စရာနောက်နေကြံ့ကြံ့နေအောင်လို့လဲထင်ပါတယ်ဒါကြောင့်အမျိုးသမီးတွေအနေနဲ့တော့ဒီတိုက်ပွဲလေးဖြစ်လာရင်ပဋိပက္ခဖြစ်လာရင်တော့ဒီကောက်ွယ်ဆောက်ရှောက်မှုအပိုင်းမှာဖြစ်စေနော်တာဝန်ယူဆောင်ရွက်ရတဲ့အပိုင်းတွေအပေါ်တော့ကြီးလေးလာတယ်ပေါ့နော်အဲ့လိုအခြေအနေမှာအမျိုးသမီးတွေကလည်းဒီငင်းချမ်းရေးဖြစ်စဉ်တစ်ချက်လုံးမှာမိမိဒေသအလိုက်မှာရောမိဖွဲ့စည်းလိုက်ရောပေါ့နော်ဒီဆိုင်မှမှလေးလာဆောင်ကြည့်ဖို့လို့ဒီလိုအမျိုးသမီးတွေအနေနဲ့ဖြစ်တင်ဖြစ်ထိုက်တဲ့လုပ်ငန်းအစဉ်တွေကိုဒေသအလိုက်ပေါ့ငင်းချမ်းဖြစ်စဉ်နဲ့ပတ်သက်ပြီးတော့လုံးဝစီနေမှာပါဝင်ဖို့ပေါ့။ဒါမျိုးလည်းနှုတ်ဆော်ပါ
။ကချင်တိုင်းရင်းသူခွန်ကြာကတော့ကချင်ငင်းချမ်းရေးကိုရက်ကိုမတ်တီသူလက်ဖြစ် လက်ရှိနှိမ့်နိုင်ရမှုတူလည်းဖြစ်ပါတယ်။မြို့ပြည်များညှင်းချရေးမှာပါဝင်ခွင့်အနေထားနဲ့ပတ်သက်လို့သူ့ရဲ့အမြင်ကတော့
အဲ့ဒီချင်းမှာအခုအကုန်လုံးကတယောက်သားအနေနဲ့ဂျာဂျာပဲဖြစ်နေတဲ့ချက်ညှိနှိုင်းတဲ့ကန္တာတွေမှာမျိုးသမီးများရဲ့အခန်းကန္တာအင်တာနဲ့နေတယ်တို့တော်လဲစစ်တောင်းမလို့ခံစားရတဲ့ပုံကိုယ်တွေကအမျိုးသမီးနဲ့ကလေးများပုံများနေတယ်ပေါ့
မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားပြိပခဖြစ်ပွားမှုမှာညီကြေးဖော်ဆောင်ရမှာခွန်ကြရဲ့အမြင်ကတော့ဘယ်လိုရှိပါသလဲ
အဓိကအဖြစ်နံပါတ်၁ကတော့ကျမတို့ဒီတကယ်တမ်းငြိမ်းချမ်းရေးရရှိဖို့အတွက်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံရဲ့ကန္တာနဲ့ဆိုရင်ဒီတိုင်းရင်းသားအရေးဟာမဖြစ်မနေဖြစ်ရှင်းရမယ့်ကန္တာဖြစ်တယ်ပေါ့အဲ့တော့ဒီခုခုညှိနှိုင်းမယ်ဆိုလို့ရှိရင် power balance ဖြစ်ဖို့အတွက်ဆိုလို့ရှိရင်တစ်ဖက်ဆောင်ရင်းတော့ power play မဟုတ်ဘဲနဲ့ညှိနှိုင်းမှာပဲကျမတို့တကယ်တမ်းလွတ်လပ်စွာပွင့်လင်းစွာဆွေးနွေးနိုင်မယ့်ကန္တာမျိုးရောက်မယ်လို့ယူဆပါတယ်တစ်ဖက်ကနေလည်းဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများကို terrorist data ပေါ့ကချင်ကိုဆိုရင်တော့ terrorist ကအခန်းကန္တာအစိုးရ category ထဲကိုထည့်ဖို့အတွက်စူးစမ်းထားတာလည်းတွေ့ရပါတယ်ပေါ့အဲ့လိုမျိုးလုပ်နေတပြည့်ဆိုလို့ရှိရင်ကျမတို့အောင်မြင်ဖို့အတွက်အမှန်တကယ်စစ်မှန်ဒီတရားများတဲ့ငြိမ်းချမ်းရေးရဖို့အတွက်အင်တန်ခက်ခဲတာကိုတွေ့ရပါတယ်လောလောဆယ်အနေနဲ့တော့ကျမတို့အနေနဲ့တော့ဒီမြန်မာနိုင်ငံရဲ့ဒီငြိမ်းချမ်းရေးကန္တာမှာအရင်အကြီးဆုံးအခန်းကန္တာကိုတာဝန်ယူထားတာကတော့မြန်မာသမ္မတဦးစီးနေတဲ့ကာကွယ်ရေးဦးစီးချုပ်ဖြစ်တယ်ပေါ့တနိုင်ငံလုံးအပြည့်ခရက်ဆဲကြီးကိုတာဝန်ရေးထိုးမယ်ဆိုရင်တောင်မှကအေးဦးစီးချုပ်ကိုယ်တိုင်ကနေပြီးတော့မှတာဝန်ယူအာမခံပြီးတော့မှရေးထိုးပြီးသမ္မတကနေလည်းပဲတာဝန်ယူအာမခံမှပဲရမယ်ပေါ့နောက်တစ်ခုကတော့ဒီအခြေခံဥပဒေအရအာမခံထားမှပဲစစ်မှန်တဲ့တရားမျှတရေးငြိမ်းချမ်းရေးရမှဖြစ်ပါတယ်ပေါ့အဲ့တော့လောလောဆယ်အခြေခံဥပဒေဟာကျမတို့မြန်မာနိုင်ငံအတွက်ကြည့်မယ်ဆိုလို့ရှိရင်တော့ဒီလူအခွင့်အရေးကိုလည်းအခြေမခံထားဘူးပြီးလို့ရှိရင် democratic value တွေကိုလည်းအခြေမခံထားဘူးစစ်ဆေးသုံးသပ်လိုက်လို့ရှိရင်ကာကွယ်ရေးဦးစီးချုပ်ရဲ့အခန်းကဏ္ဍပဲအရေးကြီးနေပါနဲ့တူတာဆန္ဒမရှိဘူးဆိုလို့ရှိရင်85ရာခိုင်နှုန်းဘလို့နည်းနဲ့မှပြည့်မှာမဟုတ်တဲ့အတွေ့အကြုံမို့လို့ဒီခြေခံဥပဒေတစ်ခုလုံးကိုလည်းပြင်ဆင်ဖို့အတွက်ကာကွယ်ရေးဦးစီးချုပ်ရဲ့အခန်းကဏ္ဍကိုပြန်ပြီးလုပ်ပြီးလုပ်ချင်ပါတယ်ဒီဟာကိုပဲကျမတို့တောင်းဆိုချင်ပါတယ်ပေါ့နှစ်ချက်တတိယတစ်ချက်ကတော့တိုင်းရင်းသားများဟာမိမိတို့ရဲ့အခွင့်အရေးအတွက်တိုက်နေကြတာဖြစ်ပါတယ်။လောလောဆယ်အခြေအနေဖြစ်လဲပဲဒီမိုကရေစီကိုလိုချင်ပါတယ်။ပြီးလို့ရှိရင်ဖက်ဒရယ်စနစ်ကိုစစ်မှန်တဲ့ဖက်ဒရယ်စနစ်ကိုလိုချင်ပါတယ်ဆိုပြီးမှတောင်းဆိုနေတာဖြစ်ပါတယ်။အဲ့တော့အကြေရင်များအပြစ်ခတ်ရက်ဆဲဖို့ဆိုရင်ကာကွယ်ရေးဦးစီးချုပ်ကနေဒီနေ့ကြော်ညာလိုက်တာနဲ့ချက်ချင်းတိုင်းငံလုံးမှာအပြစ်ခတ်ရလို့ရပါတယ်။ဒီစစ်မှန်တဲ့ဖက်ဒရယ်စနစ်တည်ထောင်နိုင်မဲ့ peace process for political dialogue ကိုရရှိဖို့အတွက်ကျမတို့တောင်းဆိုချင်ပါတယ်။အဲ့ဒီကဏ္ဍသုံးချက်ကတော့အဓိကဖြစ်ပါလိမ့်မယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့သူ့ရဲ့မိဂုံးနဲ့မှာမြို့သမီးတွေအနေနဲ့ငင်းချမ်းရေးဖော်ဆောင်ရမှာပါဝင်နိုင်ဖို့စီဝေးဘွဲမှာဝင်ထိုင်နိုင်မှပါဝင်လှုပ်ဆောင်နိုင်မှမဟုတ်ပဲတရောင်တနေရာကနေကူညီဆောင်ရွက်ပေးနိုင်တဲ့အကြောင်းပြောကြားခြင်းနဲ့တူဒီသတင်းပိုက်ရဲ့မြို့သမီးများခန္ဓာကိုညီကုန်းချုပ်အပ်ပါရှင်။ဒါဆိုလို့ရှိရင်ကျမ
တို့ငင်းချမ်းရေးဖြစ်စဉ်မှာမြို့သမီးများပြည့်တဲ့ရတယ်ပါရေးဆိုပြီးတော့ဒီလိုထူးခြားနေတာရှိပါတယ်။တုံးတယ်ရတယ်ကကျွန်တော်ဆော့တယ်ဆိုတော့ငါ့ကိုနားတယ်လို့အားကြီးချင်ပါတယ်။ဒါပေမဲ့အောင်ဝင်နေဆိုတာကစီးဝေးရဲ့မှာဝင်ထိုင်မှာပါဝင်လို့ဟုတ်ပါဘူး။တကယ်ငြိယာရေးဆိုတာကစီးဝေးရဲ့အစားဖြစ်ပါဘူး။ကျွန်တော်တို့ရဲ့လူတွေရဲ့နှလုံးသားရဲ့အစားဖြစ်ပါတယ်။ You can bend but never break me.Cause it only serves to make me more determined to achieve my fire.